ကျသာပြင်းနှင့်စော်ပိုင်းကအီဂျစ်လေကြောင်းလိုင်းပိုင်ဖလိုက်အေအိုဖိုလင်းဟာမိရဲပင်လယ်တဲကိုထိုးကျမသွားခင်မင်းနဲ့ပိုင်းအလို့မှာလေယာဉ်ကိုယ်တိုင်တဲမှာမိကိုအချက်ပေးတဲ့နေပေါ်ထွက်ခဲ့တယ်လို့လေယာဉ်ပြန်တမ်းမှုမှတ်တမ်းအချက်လက်တွေအရသိရပါတယ်။လေကြောင်းလိုင်းလုပ်ငန်းဆိုင်ရာသတင်းတွေကိုဖော်ပြပေးနေတဲ့ The Aviation Herald website ကဖော်ပြခဲ့တဲ့အချက်လက်တွေအရလေယာဉ်ပြတ်မကျခင်လေးတည်းမှာဒီအိမ်ထဲကမိကိုအချက်ပေးခေါင်းလောင်းကထမိခဲ့တာကိုပြသနေတယ်လို့သိရပါတယ်။လေယာဉ်ပြန်တမ်းမှုမှတ်တမ်းတွေအရမြေပြင်ကနေရယူနိုင်တဲ့ ECAS လို့ခေါ်တဲ့ဆက်သွယ်ရေးစနစ်အရရရှိထားတဲ့အချက်လက်တွေအရဆိုရင်တော့ဒေတာစံတော်ချိန်မနက်ပိုင်း 2:26 မှာရေအိမ်ထဲကမိကိုတွေထွက်လာတာတွေ့ရတယ်လို့အဲ့ဒီ Aviation Herald လေကြောင်းဆိုင်အားလေကြောင်းလိုင်းဆိုင်ရာသတင်းဝက်ဆိုက်မှာဖော်ပြထားပါတယ်။အဲ့ဒီနောက်တပ်မိနစ်လောက်ကြာမှာတော့နောက်ထပ်မိကိုအချက်ပေးခေါင်းဆောင်ထမိခဲ့ပြီးအဲ့ဒီနောက်နောက်ထပ်နှစ်မိနစ်ကြာမှာတော့လေယာဉ်ရဲ့လျှက်စစ်ဆက်ခံအနီးမှာမိကိုဒါမှမဟုတ်မီးလောင်ခဲ့တယ်ဆိုတာကို ECAS ကနောက်ဆုံးသတိပေးချက်ရရှိထားပါတယ်။အခုလိုသတိပေးချက်ရရှိတဲ့ဆိုတာကို ကျင့်တဲ့လေကြောင်းလုံခြုံရေးဌာနကအတည်ပြုပါတယ်။ဒါပေမဲ့လို့လေရင်ပြန်တမ်းမှုမှတ်တမ်းအချက်လက်ဒါမှမဟုတ်အပိုင်းအစာတွေကိုမတွေ့ရမချင်းတော့လေရင်ပြတ်ကြရတဲ့အကြောင်းရင်းကိုကောက်ချက်ထားဖို့စော်လွန်းသေးတယ်လို့ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။